ထိန်လင်းကအခုဗြိတိန်နိုင်ငံမှာရောက်နေတဲ့မြန်မာပြည်ကအနုပညာသည်တူနောက်ပြီးတော့နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ခဲ့ဘူးတယ်နိုင်ငံရေးကျင်းသားဖြစ်စဉ်ကာလတုန်းကလည်းအနုပညာဖန်တီးမှုတွေကိုခက်အခြေအနေတွေကြားကနေပြီးတော့ဖန်တီးခဲ့တာတွေရှိတယ်အခုကိုထိန်လင်းကိုဒီဗြိတိန်နိုင်ငံကနေပြီးတော့အကျဉ်းထောင်တွေကဆွဲတဲ့အကျဉ်းသားတွေကဖန်တီးတဲ့အနုပညာဖန်တီးမှုတွေကိုဒီအကဲဖြတ်တအုပ်အနေနဲ့ဖိတ်ပြီးတော့လေ့လာခိုင်းတယ်မှတ်ချက်တွေပေးခိုင်းတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့ဒီလိုအတွေ့အကြုံမျိုးဟာကျွန်တော်တို့မြန်မာအနုပညာသည်တွေမှာဒါပထမဆုံးကြားပူတာပါပဲကိုထိန်လင်းအနေနဲ့ကဗြိတိန်နိုင်ငံကအကျဉ်းသားတွေရဲ့အနုပညာဖန်တီးမှုတွေနဲ့ဒီမြန်မာပြည်တွင်းမှာလှုပ်ခဲ့ရတဲ့ကိုယ့်ရဲ့အတွေ့အကြုံတွေနဲ့မြန်မာပြည်အကျဉ်းထောင်ရဲ့အခြေအနေတွေနဲ့အဓိကကြားတဲ့အချက်လေးတွေနှိုင်းယှဉ်ပြီးတော့ပြောပြပါခင်ဗျာဘာတွေကွာခြားသလဲဆိုတာ
အဓိကဘာတွေကွာခြားသလဲဆိုတော့ကျွန်တော်တို့ဒီမြန်မာပြည်အကျဉ်းထောင်တွေထဲမှာအဲ့ဒီလိုမျိုးလှုပ်ရင်အပြစ်ဒဏ်တွေအပြစ်ခံရတာဟုတ်ဗျာပုံတွေဆွဲတာတို့ဖြတ်ပြရဲုံနဲ့ထုတာတို့ဒါမျိုးတွေတွေ့လို့ရှိရင်အဲ့လိုတိမ့်တာတို့ဖျက်ဆီးတာတို့အပြစ်ပေးတာတို့အဲ့ဒါမျိုးတွေခံရတယ်လေဟိုကျွန်တော်ကိုယ်တိုင်လည်းအဲ့ဒါမျိုးတွေအပြစ်ပေးတာတွေခဏခဏခံရဘူးပါတယ်ထောင်ထဲမှာဒါပေမဲ့ကိုကမနေနိုင်လို့သာလှုပ်ရတာဒီနိုင်ငံမှာကြတော့ကျွန်တော်တန်တော်ဖြစ်ရတာပေါ့ဗျာဒီလောက်အနုပညာလက်ရပေါင်း 9,000 ရှိတယ်ဗျာအဲ့ဒီအခုကျွန်တော်သွားပြီးတော့ဒီအကက်ဖြားရတဲ့လက်ရပေါင်းဟိုသူတို့စုထားလိုက်တဲ့အခါမှာအဲ 9,000 ရှိတယ်ဆိုတော့ဒီလောက်အထိအခက်နဲ့ကြီးထွက်လာအောင်ဟိုနောက်ကနေပြီးတော့အကုန်လုံးကလေအပအမြောက်လုပ်တယ်နောက်ပြီးတော့အဲ့ဒီမှာသူတို့ဖန်တီးထားတဲ့လက်ရတွေထဲမှာဆိုလို့ရှိရင်ပေါ့ဗျာတကယ်ကိုအဲ့လိုပြင်ရနေပြီးတော့တံမိုးရှိတဲ့ပကြီးဆေးတို့ကမ်ဘတ်တို့အဲ့ဓာတွေကအစထောက်ပံ့ပေးပြီးတော့ဟိုလောက်တာတွေ့ရတယ်နောက်ပြီးတော့ဒီသတင်းစာတို့စာအုပ်တို့စိတ်ကူးရှိသလိုလုပ်မယ်ဆိုရင်အကုန်ပေးတယ်ကျွန်တော်အနေနဲ့တော်တော်အံ့ဩတဲ့ဒီလက်ရာတစ်ခုရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီဝက်ဦးဆိုတဲ့ဒီအနုပညာလက်ရာပေါ့ဗျာကျွန်တော်တို့ကိုအကျောင်းလေးဟိုလေးလက်မလောက်ရှိတဲ့ဝက်ဦးတွေအဆောက်ဦးတွေဘာတွေနေရန်တွေဘာတွေကိုစုတ်တဲ့ဝက်ဦ
း
တန်ဝက်ဦးအကျောင်းနေတန်ဝက်ဦးအကျောင်းနေအချောင်းပေါင်း 4-500 လောက်ရှိမယ်အဲ့ဒါကိုသူကအင်းကြီးမှာအပေါက်တွေအများကြီးဖောက်ပြီးတော့အပြင်ကိုထုတ်ထားတဲ့လက်ရာတစ်ခုပေါ့ဗျာအဲ့ဒီဟာဆိုရင်သူကအင်းကြီးဝက်လို့လည်းရတယ်အင်းကြီးတွေကနေပြီးတော့အကုန်လုံးအဲ့ဝက်ဦးချောင်းတွေဆူးတွေလို့ဖြူဆူးတွေလို့အကုန်အပြင်ကိုထွက်နေတယ်။ဘာဖြစ်လို့ဆိုတော့သူတို့အဲ့ထောင်မှာအကျဉ်းထောင်မှာသူတို့ချင်းချင်းအကျဉ်းသားချင်းချင်းကနေပြီးတော့ထောင်ဝါတာတွေကိုသူတို့ကခေါ်တယ်ဝက်ဦးတွေလို့ခေါ်တယ်သူတို့ကဒီကောင်တွေကိုဝက်ဦးတွေပေါ့သူတို့ကိုကြက်တယ်ဆိုပြီးအဲ့လိုခေါ်တာ။ဒီအကျဉ်းသားအဲ့ဒါနဲ့လှုပ်ချင်တယ်ဆိုတော့စိတ်ကူးကိုထောင်ကပေးလို့တယ်ဗျာ။နောက်ပြီးတော့ဒီအချွန်လေးဆိုတာအမတန်မှပဲထောင်ထဲမှာအမတန်သတိထားရတဲ့ဟာတွေထောင်ဖောက်နိုင်တဲ့ချင်းချင်းတတ်နိုင်တဲ့ဒါမျိုးကအစပေါ့လေ။ဟိုကျွန်တော်တို့ထောင်မှာဆိုရင်ဒါမျိုးအချွန်တစ်ချောင်းတွဲလို့ရှိရင်အ ਨੇ ဆုံးဒီလိုဟာတခါတည်းတိုက်ပိတ်တောက်ခတ်အဲ့လိုမျိုးတွေဖြစ်သွားပြီလေဒါပေမဲ့ဒီမှာအဲ့ဒီကျင်းသားလှုပ်ချင်တယ်ဆိုတဲ့အခါထောင်အာနာပိုင်းတွေကပေးလို့တဲ့အပြင်အဲ့ဒီဝစ်စုံနဲ့ထောင်အရာရှိတယောက်ကဝစ်ပြီးတော့ဓာတ်ပုံရိုက်ခံပြီးတော့အဲ့ဒီပြိုင်ပွဲကိုတင်လာတာအဲ့အဲ့ဒါမျိုးတွေပေါ့ဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ဟိုမယုံနိုင်အောင်ဖြစ်ရတယ်အဲ့လောက်ထိသူတို့ဟိုလှုပ်ခွင့်ပေးတယ်အဲ့အဲ့ဒီအင်ကြီးကလည်းအဲ့မှာတွဲလောင်းကြီးဆွဲထားတယ်နောက်ပြီးတော့ဘေးမှာအဲ့ဒီအင်ကြီးနဲ့အတူအဲ့ဒီအရာရှိကအဲ့ဒီဝတ်စုံဝတ်ပြီးတော့ဓာတ်ပုံရိုက်ပြီးတော့အဲ့ဒီတရားရှိရဲ့ဓာတ်ပုံကိုသူတို့အနုပညာလက်ရာအနေနဲ့တင်လာတာအဲ့ဒီပွဲမှာအဲ့ဆုရသွားတယ်အဲ့ဒီဟာ
ဗြိတိန်နိုင်ငံကဒီအပြစ်ရှိလို့သူတို့ချလာတဲ့အကျဉ်းသားတွေကိုဘာဖြစ်လို့အဲ့လောက်ထိအခွင့်အရေးတွေပေးရတာလဲခင်ဗျာ
သူတို့ရဲ့ဒီသူသေးသနာပြုချက်တွေကျဉ်းသားတွေနဲ့လက်တွေ့လှုပ်ကြည့်တဲ့အခြေအနေတွေပေါ်မှာမူတည်ပြီးတဲ့အခါမှာဆိုအနုပညာဖန်တီးတယ်ဆိုတော့လောကကြီးအတွက်တကယ့်ကိုအဲ့လိုအနုပညာတွေရနေပြီးတော့ယင်းတွေကနှလုံးသားကိုထုတ်ပေးလိုက်ရတာလေထုတ်ပြီးတော့လှူလိုက်တာပေါ့ဗျာဆိုတဲ့အခါကျတော့အဲ့လိုမျိုးဒီအချင်းသားတွေကိုဒီလိုအနုပညာတွေပေးပြီးတော့ဖန်တီးခြင်းအပြင်သူတို့တွေရဲ့စိတ်ဓာတ်အခြေအနေတွေအတွင်းထဲမှာရှိနေတဲ့ခံစားရတဲ့ဝေဒနာတင်းမာမှုတွေကျဉ်းချမှုတွေအဲ့ဒါတွေပြေပြောက်အယုံယုံအပြင်လောကကိုလည်းသူတို့အကောင်းမြင်တဲ့မျက်စိနဲ့ကြည့်တတ်လာအောင်ပေါ့ဗျာတဖြည်းဖြည်းချင်းဒီလိုဖန်တီးခြင်းအပြင်ကြည့်တယ်လာမယ်လို့ဆိုပြီးတော့သူတို့ကတွေ့သွားတယ်ယုံကြည်သွားတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ဒီဟာကိုဟိုတခါတည်းငွေကုန်ကြေးကြတွေခံပြပွဲတွေလုပ်ပြီးတဲ့အခါကျတော့ပြိတ္တတွေကလည်းအများကြီးလာကြည့်တာပြကျွန်တော်အဲ့ဒီမနစ်ကသူတို့လုပ်တဲ့ပြပွဲကျွန်တော်ရောက်သွားတယ်ရောက်သွားတဲ့အခါကျတော့လူတွေကလည်းတခါတည်းကြိတ်ကြိတ်တို့အခန်းထဲမှာအဲ့လိုလာအားပေးတယ်အဲ့ဒီလက်ရာတွေအကုန်လုံးကိုတကားမှမကြအောင်အကုန်ဝယ်ကြတယ်ဆိုတော့ဟိုအထက်ကလူတွေကအဲ့လိုအထက်မှာအထီးကျန်ပြီးတော့တခါတည်းလောကကြီးကိုစိတ်နာနေတဲ့လူမျိုးမဟုတ်ပဲနဲ့အော်ငါတို့အထက်လာရောက်နေပြီနဲ့လောကကြီးကငါတို့အတိမတ်ပြူပါလားငါတို့ရဲ့ကောင်းမြတ်တဲ့ယင်းတဲ့အမှုပညာတွေကိုသူတို့တွေအကုန်လုံးကတန်မိုးထားပါလားအဲ့လိုစိတ်ထားတွေဝင်လာတာလေဝင်လာပြီးတော့သူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကပြောင်းလာတာတွေ့ရတယ်အခုဒီပြပွဲမှာဆိုရင်ကျွန်တော်ဒီအကဲဖြတ်တိုင်လှုပ်တဲ့အခါမှာကျွန်တော်ရဲ့လက်ထောက်အနေနဲ့ဒီအမှုပညာဌာနကနေပြီးတော့လူတစ်ယောက်ကျွန်တော်ကိုထားပေးတယ်အဲ့လူနဲ့ကျွန်တော်အားလက်တဲ့အချိန်လေးမှာအဲကျွန်တော်စကားနည်းနည်းပြောခွင့်ရတဲ့အခါကျတော့အဲ့လူကသူကိုယ်တိုင်အဲ့လိုပကြီးဆရာဖြစ်သွားတယ်ဒီလူကလွန်ခဲ့တဲ့ သုံးနှစ်လောက်ကရမူဘီကမောင်းရင်လူတယောက်ဒေသွားတယ်ပေါ့ဗျာသူကားနဲ့တက်လိုက်တာအဲအဲ့ဒီစစ်တမ်းအတွက်သူထောင်ကျသွားတာထောင်ထဲမှာသူဒီအမှုပညာသင်တန်းတွေ့တယ်တွေ့လဲတွေ့ရောသူဝင်ပြိုင်တယ်ဝင်ပြိုင်တဲ့ခါမှာဆူရတယ်ဆူရတဲ့ခါမှာသူယုံကြည်သွားတယ်ဘာလဲဆိုဟာငါလျော်ကိုလူတွေကအတိအမှတ်ပြုတ်လာဒါဆိုငါစူးစမ်းအောင်မယ်ဆိုအခုကျွန်တော်နဲ့တွေ့တဲ့အချိန်မှာသူကတကယ့်ကိုလျှော်ကောင်းတဲ့ပကြီးဆရာတယောက်ဖြစ်နေဖြစ်နေတဲ့အပြင်ကျွန်တော်တို့ဘီယာလေးပါလေးအဲ့လိုမျိုးပေါ့ဗျာတောက်ကြမလားမေးရတဲ့အခါကျသူကကျွန်တော်ကိုပြောတယ် "तू आ रे အခုထောင်ကနေထွက်တဲ့ခါမှာပကြီးဆရာဖြစ်အောင်နေမဟုတ်ဘူးအဲ့ရပါ तू ပြတ်သွားတယ်ပေါ့လေသူ့ဘဝမှာအဲ့ရဘယ်တော့မှပြန်ပြီးတော့မတောက်တဲ့လူတယောက်ဖြစ် तू ဟာသူ့ကိုယ်သူဆုံးဖြတ်သွားနိုင်တယ်လို့သူကကျွန်တော်ကိုပြောပြတယ်ဆိုတော့အဲ့ဒါဒီအမှုပညာဖန်တီးခွင့်နဲ့သင်တန်းလေးတစ်ခုရဲ့ကျေးဇူးကဒါအကျဉ်းသားတယောက်ပေါ်မှာသက်ရောက်တာကိုလက်တွေ့တွေ့ရတာဆိုကျွန်တော်အနေနဲ့
ဟုတ်ကဲ့နိုင်ငံရေးအကျဉ်းသားဟောင်းပကြီးဆရာထိန်လင်းကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်မှာလဲဗြိတိန်နိုင်ငံကအကျဉ်းသားတွေရဲ့အမှုပညာလက်ရည်အကြောင်းဆက်ပါဦးမယ်